Egypt နိုင်ငံမှာယာရုကနေဖယ်ရှားခံရတဲ့သမရဟာမိုဟာမက်မော်စီကိုထောက်ခံသူတွေနဲ့လုံခြုံရေးတပ်တွေကြားမှာပဋိပက္ခဖြစ်ပွားမှုအတွင်းလူပေါင်းဒါဇင်ပေါင်းများစွာသေဆုံးခဲ့တယ်လို့ဒီ Egypt အစိုးရတာဝန်ရှိသူတွေနဲ့ဆေးဝါးနှန်းတွေကပြောပါရယ် Mr. Morsi ကိုထောက်ခံသူတွေကတော့သေဆုံးသူအရေအတွက်ဟာတိထက်အများကြီးပိုများတယ်လို့ပြောနေပါရယ်တောက်ချာနေတဲ့က Morsi ထောက်ခံသူတွေဆိုဝဲနေတဲ့ကိုင်ရိုမြို့တော်ထဲမှာရှိတဲ့ Rabia El Adawiya ဗလီနာအပါအဝင် Egypt နိုင်ငံတဲကနေရာတော်တော်များများမှာဒီကနေ့မငြိမ်မသက်ဖြစ်ပွားနေပါရယ်ဒီကနေ့စနေနေ့မှာဒီဗလီတဲကလူတွေကအနီးအနားမှာရှိတဲ့ရက်ွက်တွေပေါ်ပြစ်ခတ်တယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲတနတ်သမားတွေကဗလီတဲကိုပြစ်ခတ်တယ်လို့အယ်ဂျာဇီရာရုပ်သံသတင်းကလည်းဖော်ပြပါတယ်။အပြန်အလှန်ပဋိပက္ခအတွင်းမှာဒီ38ယောက်ထက်မနည်းသေဆုံးတယ်ဆိုပြီးတော့ကိုင်ရိုမြို့ကဒီယာယီလုထားတဲ့ဆေးရုံဝန်ထမ်းတွေကပြောပါတယ်။ကိုင်ရိုမြို့နာဆာရက်ွက်ကအဓိကမင်းလမ်းမကြီးမှာလုံခြုံရေးတပ်တွေနဲ့အရေးပေါ်ကယ်ဆယ်ရေးတွေအများအများရှိနေတဲ့နေရာနဲ့ဆန္ဒပြသမားတွေစခန်းချနေတဲ့နေရာကြားမှာဒီအဖြစ်လှုပ်ထားတဲ့အုံညာတချို့ကားထားတာကိုတွေ့ရတယ်လို့အဲ့ဒီမှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ်ဘယ်သူတွေကွာသွားတယ်လဲဆိုတာကတော့အတိအကျမသိရပါဘူးတပိတ်စခန်းတွေကိုဖြိုခွဲဖို့ဥပဒေနဲ့အညီလုပ်မယ်လို့ယာယီအစိုးရကမျှော်လင့်ကြောင်းဒီကနေ့စနေနေ့မှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြည်ထောင်စုဝန်ကြီးကပြောပါတယ်အီဂျစ်သမ္မတဟောင်းဟော့စနီမူဘာရက်နဲ့သူ့ရဲ့ဝန်ကြီးအဖွဲ့ဝင်တွေကိုချုပ်နှောင်ထားတဲ့တိုရာအချင်းထောင်စီကိုမစ္စတာမော်စီကိုပြောင်းရွှေ့ဖမ်းဆီးထားဖို့များတယ်လို့လည်းပြည်ထောင်ဝင်ကြီးကပြောပါရယ်။သမရဟောင်းမော်စီကိုဒီပူပေါင်းကြံစည်မှုတွေနဲ့ဆက်လက်ဖမ်းဆီးထားဖို့အတွက်အီဂျစ်တရားသူကြီးတယောက်ကအမိန့်ချထားတာနဲ့အတူအီဂျစ်နိုင်ငံတော်မှသူ့ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတွေဘက်ကအင်အားပြိုင်ဆန္ဒပြနေကြပါရယ်ရှင်။